ရုတ်နိုင်ငံဝူဟန်မြို့မှာစတင်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူအရေအတွက်တိုးလာနေပြီးပြည်ပနိုင်ငံတွေမှာပါကူးစက်လာနေတဲ့အတွက်စိုးရိမ်စိတ်ကြီးထွားလာနေသလိုကာကွယ်ရေးအစီအစဉ်တွေကိုလည်းမြှင့်တင်နေကြပါတယ်မြန်မာနိုင်ငံမှာလည်းယောဂါကူးစက်သူမတွေ့သေးပေမဲ့တရုတ်နှစ်သစ်ကူးပွဲနှီးကပ်လာတာတဲ့အမျှကာကွယ်ရေးလုပ်ငန်းတွေကိုအရှိန်မြင့်ဆောင်ရွက်နေတဲ့အကြောင်းကျန်းမာရေးဌာနတာဝန်ရှိသူတွေကပြောပါတယ်ဒီကြောင့်အပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်စုစုကပြောပြမှာပါရှင်
ပြည်ခဲ့တဲ့နှစ်ကုန်ပိုင်းလောက်ကစပြီးတရုတ်နိုင်ငံဝူဟန်မြို့မှာစတင်ဖြစ်ပွားခဲ့တဲ့ Novel Coronavirus ရောဂါပိုးကူးစက်ခံရသူ292ယောက်ရှိနေပြီးလူ4ဦးသေဆုံးခဲ့တယ်လို့ဒီကနေ့တရုတ်အာဏာပိုင်တွေကထုတ်ပြန်ထားပါတယ်။ကူးစက်နှုန်းမြန်ပြီးသေဆုံးမှုမြင့်တက်လာနေတဲ့ဒီရောဂါပိုးနဲ့ပတ်သက်ပြီးဟောင်ကောင်၊မလေးရှား၊ဖိလစ်ပိုင်၊စင်ကာပူ၊ထိုင်ဝမ်၊ထိုင်း၊ရုရှား၊ VNM နဲ့မြန်မာနိုင်ငံမှာရောဂါကာကွယ်ရေးလုပ်ငန်းတွေကိုမြှင့်တင်ဆောင်ရွက်နေပါတယ်။မြန်မာနိုင်ငံမှာတော့အပီပီဆိုင်ရာလေဆိပ်တွေနဲ့ရေဆိပ်တွေအပြင်တရုတ်နိုင်ငံနဲ့ထိစပ်နေတဲ့နယ်စပ်တွေမှာယောဂကာကွယ်ရေးအတွက်ဆောင်ရွက်နေတယ်လို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။အခုလာမယ့်တောက်ကြနေ့ဆိုတရုတ်နှစ်တကူရောက်ပြီးဖြစ်တာကြောင့်ယောဂကာကွယ်ရေးလုပ်ငန်းတွေကိုပုံမှန်ထပ်ပို့ပြီးဆောင်ရွက်နေတယ်လို့ဗဟိုကူးစက်ယောဂတိုက်ဖြတ်ရေးဌာနကဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောပါတယ်
။အခုကတိုင်းနာလူနာရန်အဖြစ်ကလည်း25ရက်နေ့ဆိုရင်စပါမယ်။တစ်တစ်ကူကဆိုလို့ရှိရင်လည်းအမိသားစုလိုက်အသွားလာတွေလည်းများတယ်ဆိုတဲ့အခါကျတော့မောင်နေတဲ့ဒါကတော့ပိုကူးဆိုင်ရတော့မှာပေါ့နော်။
အခုဖြစ်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်ရောဂါရဲ့လက္ခဏာအများစုကကိုပူပြီးဖျားတာအသက်ရှူကျက်တာနဲ့အဆုံးနှစ်ဖက်လုံးရောင်နေတာတွေတွေ့ရတတ်ပြီးရာသီတုပ်ကွေးလက္ခဏာနဲ့ဆင်တူတယ်လို့ဆိုပါတယ်။ရောဂါပြင်းထန်လာရင်တော့အဆုတ်ရောင်ရောဂါ SARS နဲ့ MERS တို့အပြင်ကြောက်ကက်ပျက်စီးတဲ့အထိဖြစ်သွားနိုင်ပါတယ်။တရုတ်နိုင်ငံမှာ2002ခုနှစ်တုန်းက SARS လို့ခေါ်တဲ့ကူးစက်မြန်ပြင်းထန်အဆုတ်ရောင်ရောဂါဖြစ်ခဲ့ပြီးအာရှတိုက်အထိပြန့်နှံ့ခဲ့တာကြောင့်တစ်နှစ်အတွင်းမှာရောဂါကူးစက်ခံရသူ 8,000 ကျော်တဲ့က 1,000 နီးပါးသေဆုံးခဲ့တဲ့ဖြစ်စဉ်ရှိခဲ့ပါတယ်။အခုဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ရောဂါပိုးဟာလူအချင်းချင်းကူးစက်တတ်သလားဆိုတဲ့သံသယကိုတော့ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်းနဲ့လည်းတိတိကျကျမပြောနိုင်သေးပဲရှာဖွေနေတယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ်
။ WHO Regional Director နဲ့ Bloomberg မှာပြောထားတဲ့ဟာကိုကိုးစားပြီးတော့ပြောမှန်ဆိုလို့ရှိရင်တော့ခုလက်ရှိအနေနဲ့တော့ WHO မှာဆိုလို့ရှိရင်လူအနေနဲ့လူကူးစက်တယ်ဆိုတဲ့စက်တင်တချို့လေးတော့ရထားပြီပေါ့နော်။ဒါပေမဲ့လို့သူတို့က clear evidence မရှိသေးဘူး။တကယ်လို့ virus ကလူကိုကူးစက်နိုင်သလားဆိုတဲ့ clear evidence မရှိသေးဘူး။ဒါကြောင့်မလို့ခုတည်းတည်းမှာတော့လူကလူကိုကူးစက်တယ်ဆိုပြီးတော့မပြောနိုင်သေးဘူး။
အခုဖြစ်နေတဲ့ Novel Coronavirus ရောဂါအတွက်ကာကွယ်ဆေးမရှိသေးပေမဲ့ကြိုတင်ကာကွယ်နိုင်မှုအတွက်ကတော့တကူရီကျန်းမာရေးကိုဂရုစိုက်ပြီးတရိတ်ဆန်တွေနဲ့တိုက်ရိုက်ထိတွေ့တာမျိုးကိုရှောင်ကြဉ်ရမှာပါကူးစက်နှုန်းမြင့်တက်နေတဲ့ဒီရောဂါနဲ့ပတ်သက်ပြီးမြန်မာနိုင်ငံအနေနဲ့တန်တရားလူနာမတွေ့ရှိသေးပေမဲ့အပြည်ပြည်ဆိုင်ရာခီးသွားတွေအနေနဲ့ကျန်းမာရေးဆိုင်ရာအကြံပေးချက်တွေကိုလိုက်နာပြီးကျန်းမာရေးဝန်ကြီးဌာနရဲ့တရားဝင် website နဲ့မြန်မာ CDC Facebook page တို့ကထုတ်ပြန်တဲ့ကျန်းမာရေးလမ်းညွှန်ချက်တွေကိုလိုက်နာဖို့ကိုကျန်းမာရေးနဲ့အကစားဝန်ကြီးဌာနကတိုက်တွန်းထားပါတယ်